ခြေတော်အားရှာရဲ့ plastic သုံးပစ်ပစ္စည်းတွေကိုသဘောအခြေခံနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက် super warm ခေါ်တဲ့ insect တွေရဲ့အစာခြေဖြတ်မှုစနစ်ကိုအများအပြားထုတ်လုပ်တာကအခြေတစ်ခုဖြစ်နိုင်တယ်လို့စင်ကာပူကသိပ္ပံပညာရှင်တွေကယူဆနေကြပါတယ်။ဒီ insect တွေရဲ့ plastic စားသုံးမှုကိုသူတို့ကလေ့လာနေကြတာပါ။အိပီသတင်းဆောင်ပေါ့ကိုမတ်သိန်ကြီးထိုက်ကတင်ပြပါမယ်။
ဒီပိုးပေါင်လေးတွေဟာပလတ်စတစ်ညင်ညင်းမှုကိုဖြည့်ရှင်းနိုင်တဲ့အဖြစ်ဖြစ်လာနိုင်တယ်လို့စင်ကာပူနိုင်ငံတက္ကနိုလော်ဂျီတက္ကသိုလ် NTU ကသိပ္ပံပညာရှင်တွေကပြောလင့်နေကြပါတယ်။ဒီပိုးပေါင်လေးဟာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုစားသုံးချိပြတ်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိရှိထားပြီးဖြစ်ပါတယ်။အခုတော့ဒီပိုးပေါင်တွေရဲ့သဘာဝချိပြတ်နိုင်စွမ်းကကုန်ထုတ်လုပ်ငန်းအတိုင်းအတာမှာဘလောက်ထိရောက်နိုင်လဲဆိုတာကိုသူတို့ကလေ့လာလိုတာဖြစ်ပါတယ်။NTU ကသုတေသနပညာရှင်လီယူယင်နန်းကအခုလိုပြောပါတယ်
။ My boss program
ရက်ွက်ထဲကအိမ်မွေးတိရစ္ဆာန်ဆိုင်ကနေ Super Warm ကိုဝယ်ခဲ့တာပါ။ Super Warm တွေက plastic တွေစားပြီးခြေဖြတ်နိုင်တယ်လို့အများသိကြပါတယ်
။သိပ္ပံအမည်ဆိုဖိုးပဲစားထား tools လို့ခေါ်တဲ့ဒီ Super Warm insect တွေရဲ့အဆိုင်တွေက bacteria တွေဟာ plastic တွေကိုခြေဖြတ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ဒီပိုးကောင်တွေကို plastic ခြေဖြတ်မှုမှာလက်တွေ့မသုံးနေပါဘူး။ဒီပိုးကောင်အများပြားကိုထိမ့်သိမ်းထားဖို့ကထက်ပါတယ်။ဒီပိုးတုံးလုံးကောင်လေးတွေဟာ plastic ကိုစားသုံးရာကနေတခြားသော plastic မဟုတ်တဲ့အစာတွေကိုစားသုံးတဲ့ပိုးကောင်တွေအဖြစ်အလျင်မြန်အရွယ်ရောက်ကြီးထွားသွားတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲ NTU ကသဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာစင်ကာပူစင်တာကသိပ္ပံပညာရှင်တွေကဒီပိုးတုံးလုံးကောင်လေးတွေရဲ့ plastic ခြေဖြတ်မှုစနစ်ကိုတုပထုတ်လုပ်နိုင်မဲ့နည်းလမ်းကိုရှာဖွေနေကြတာဖြစ်ပါတယ်။သိပ္ပံပညာရှင်ဆက်ခန်းဘာရူလီယာကအခုလိုပြောပါတယ်
။ Once the worms are done feeding with
ဒီပိုးတုံးလုံးကောင်တွေရဲ့အစာခြေဖြတ်မှုစနစ်တွေကအနုဇီဝကိုထုတ်ယူပြီးသိပ္ပံကံသုံးဖန်ပလင်းထဲမှာ plastic တွေနဲ့အတူထည့်ထားပါတယ်။နောက်ဆုံးတော့သူတို့ကတဖြည်းဖြည်းကြီးထွားလာပြီးခြေဖြတ်သွားပါတယ
်။ရှားနဲ့ချီတဲ့ပိုးတုံးလုံးကောင်လေးကိုအုပ်စုသုံးစုခွဲပါတယ်။အုပ်စုနှစ်စုကိုတော့ plastic တွေကျွေး၊တခြားအုပ်စုကိုတော့အုပ်မီးကိုကျွေးပါတယ်။လေးလာချက်ကိုဥဆောင်နဲ့တွဲဖက်ပါမောက်ခခေါင်ပင်ကအခုလိုပြောပါတယ်
။ Our study is one of the
ကျွန်တော်တို့လေးလာမှုကဆိုရင်ပင်လယ်ပြင်ဝန်းကျင်အတွင်းအနုဇီဝရုပ်နဲ့ plastic အပြန်အလှန်တုံ့ပြန်မှုကိုဒေတာတွင်လေးလာမှုတွေတဲ့ကတခုဖြစ်ပါတယ်။ plastic စွန့်ပစ်ပစ္စည်းတွေကိုစီမံခန့်ခွဲနိုင်ရေးစမ်းသစ်တဲ့ဇီဝနည်းပညာတခုဖန်တီးနိုင်ဖို့ကြီးမားဆောင်ရွက်တာပါ။
အရှိတောင်အရှာဒေတာတွေမှာ plastic စွန့်ပစ်ပစ္စည်းတွေအရေးကအဓိကပြဿနာတခုဖြစ်ပါတယ်။အရှာပစိဖိတ်ဒေတာတဝန်းကပင်လယ်ပြင်တွေနဲ့ရေချိုကိဟစနစ်မှာ plastic စွန့်ပစ်ပစ္စည်းညင်ညမ်းမှုတွေဖြစ်နေပါတယ်။ဩစတြေးလျနိုင်ငံ InSpark တက္ကသိုလ်ကပါမောက်ခ Chris Ring ကတော့အရှိတောင်အာရှဒေသရဲ့ plastic စွန့်ပစ်ပစ္စည်းပြဿနာအတွေ့ပြည်ပြည်စုံနဲ့ဖြေရှင်းချက်တရက်တော့မရှိဘူးလို့ယူဆထားသူပါ Super Worms ပိုးတုံးလုံးကောင်တွေကဒီပြဿနာကိုဖြေရှင်းရတဲ့အတွေ့သဘာဝအခြေခံဖြေရှင်းနည်းတစ်ခုဖြစ်နိုင်တယ်လို့သူကပြောပါတယ်
to take care of our plastic waste crisis
plastic ဆုံးဖြတ်ပစ္စည်းပြဿနာကိုဖြေရှင်းနိုင်မှုအတွက်အရင်ဆုံးတော့ plastic အသုံးပြုမှုကိုလျှော့ချပါရစေ။ right now coffee ကလို့ပစ္စည်းတွေမှာအချိန်ချင်းပြန်သုံးနိုင်တဲ့ပစ္စည်းတွေကိုပြောင်းပြီးတော့ထုတ်လုပ်ဖို့လိုအပ်ပါတယ်။တတိယချက်အနေနဲ့ကတော့ပြန်လည်အသုံးပြုနိုင်ရေးဆောင်ရွက်မှုဖြစ်ပြီးတော့အဲ့ဒီမှာ super worm တွေကိုသုံးနိုင်ပါတယ်
။အခုသုတေသနရဲ့နောက်ဆုံးအဆင့်ကတော့ super worms ပိုးတုံးလုံးတွေရဲ့အစာအိမ်ထဲက plastic ဖြေဖြတ်နိုင်တဲ့အနုဇီဝရုပ်ကိုဖန်တီးထုတ်လုပ်နိုင်မလားဆိုတာကိုစမ်းသမားဖြစ်ပါလေရှင်